လှုပ်အားခတိုးပေးရေးတောင်းဆိုတဲ့ရွှေပြည်သားမျိုးနဲ့ပေါင်ချိန်ဖက်နက်စက်ရုံကအလုတ္တမနှစ်ဒါဇင်ကျော်ပြီးခဲ့တဲ့ရက်ပိုင်းကအလုတ်ဖြုတ်ခံခဲ့ရတာကြောင့်အလုတ္တမတို့ဆန္ဒပြခဲ့ကြပါတယ်။ခွင့်မပြက်ကွက်လို့အလုတ်ဖြုတ်တာလို့နာမည်မဖော်လို့သူစက်ရုံတာဝန်ရှိသူတယောက်ကပြောပေမဲ့အလုတ္တမတွေဖက်ကတော့သူတို့အခွင့်အရေးကိုကြားခံညှိနှိုင်းပေးမဲ့အဖွဲ့အစည်းတွေမရှိတော့တဲ့အကြောင်းနဲ့ရတဲ့ရထိုက်တဲ့အခွင့်အရေးတွေဆုံရှုံနေတယ်ဆိုပြီးတော့ထောက်ပြဝေဖန်ပါတယ်။အလုတ္တမအခွင့်အရေးအခြေအနေတင်ပြပို့ချက်ကိုတော့မအီတန်းစင်ကပြောပြထားပါတယ်။
ပြည်ရဲ့ရပိုင်းကရှေ့ပြည်သားမျိုးနွယ်ကမြန်မာပေါင်ချိန်ဖနက်ဆက်ယုံမှာအနည်းဆုံးလောခလာစာတုံးမြင်ပေးဖို့အပြန်ဖယ်ရီစီစဉ်ပေးဖို့စာရတွေကိုဆန္ဒပြတောင်းဆိုဖို့လုပ်ခဲ့တဲ့အလုတ္တမ26ရောက်အလုတ်ကနေထုတ်ပယ်ခံခဲ့ရပါသည်။အလုတ်ထုတ်ခံခဲ့ရတဲ့အလုတ္တမ26ရက်တည်းမှာပါဝင်သူတယောက်ကခုလိုပြောပါတယ်
။ကျွန်တော်တို့ဒီကနေ့7000တောင်းတယ်။ဒီကိစ္စမျိုးဖယ်ရီစာစီစဉ်ပေးဖို့အခုချိန်မှာဒီကိစ္စကျွန်တော်တို့တားကြနေတဲ့တားကြရတော့ CD ကိုပေးဖို့ပေါ့နော်။အဲ့လိုတားကြနေတဲ့ CD ကိုချိန်ကိုပြောတယ်။အဲ့ဒီတုံးပြနောက်ပြည်ကျွန်တော်အတင်းအားမှာကြီးချစ်ဆောင်ကိုအရိကြအကြောင်းပြတာမျိုးကျွန်တော်ရှင်းနိုင်ပြီးပေါ့အခုချိန်မှာအပေါ်တော့အတကယ်ဖြစ်နေလို့သူတို့ကအဲ့ဒီလုံးဝမညှိနေနဲ့သူရဲ့အဲ့ဒီငွေပေါ်လိကီပေါ်လိကီဆိုတာထည့်ထည့်ပြောဒီကဘာမှကိုမလုပ်ဘူးနိုင်ရေကျွန်တော်ဟိုကအခုတော့ရဲ့အချိန်ဒီခုမှာအလုပ်ပါလေအရန်ရှားသွားရေဟိုကုန်းလုံးကြီးအခုတက်နေတဲ့အချိန်မှာအလုပ်မရှိလို့ချင်းမဖြစ်ဘူးအဲ့ဒီအချိန်ကလာတော့သူတို့ကအခုကမတရားခံရတယ်လို့ပြတဲ့အတွက်ကျွန်တော်တို့ကဒီဟိုလက်မရှိဘူးသူတို့ကျွန်တော်တို့ရတဲ့အနေအားရှိကိုကျွန်တော်တက်မယ်ပေါ့နော်ဒီကအမရီဟူတာကျွန်တော်ပြောတာပြောနေရနောက်ကျောင်းကမလုပ်ဘူးတော်တော်ကိုဘာများလုပ်နေစီတာမျိုးอ่ะအဲ့လိုမျိုးတစ်ချက်ကရှိပြီးရေဒီမှာငူရှိတယ်ကျွန်တော်မှဘာမှမရှိအဲ့လိုနေရာတစ်ခုမှာယူတော့ကျင်းပြင်းတော့လောရည်မှုတော့အများကြီးဆုံးတော့ဗောဗျာ
ပေါင်ချိန်ဖက်နှက်စက်ရုံအလုံသမားတွေနဲ့အလုံရှင်တွေကြားပြိပခတွေကိုစစ်ကောင်စီရဲ့အလုံသမားရေးရာဌာနဘက်ကညှိနှိုင်းပေးမှုတွေမရှိခဲ့ဘူးလို့အလုံသမားတွေကပြောပါတယ်VOA ကဆက်သွယ်ပေးမယ်လေပေါင်ချိန်စက်ရုပ်ဘက်ကပြက်လဲပြေဆိုတာမလုပ်ခဲ့ပါဘူးအမိမဖော်လို့တဲ့တာဝန်ရှိသူတယောက်ကတော့အလုံသမား26ယောက်ကိုအလုံထုတ်တာကခွင့်မဲ့ပြက်ကွက်တာကြောင့်ဆိုပြီးတော့အကြောင်းပြချက်ပေးပါသည်ပေါင်ချိန်အလုံသမားကိစ္စမှာအလုံသမားတွေဘက်ကအကူအညီပေးနေသူတယောက်ကတော့လက်ရှိအလုံကန်အခွင့်အလမ်းရှားပါမှုကိုအခွင့်ကောင်းယူပြီးတော့အလုံရှင်တွေဘက်ကခေါင်းပုံဖြတ်မှုတွေပိုများလာတယ်လို့ဝေဖန်ပါတယ်အလုတ်လက်မဲ့ဖြစ်သွားပြီးတော့အလုတ်ရှာနေတဲ့မန်နင်းစည်းဆိုတဲ့အမျိုးသမီးတစ်ယောက်ကတော့စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာအလုတ်အကင်ရှားပါလာသလိုအလုတ်ခွင်အတွင်းမှာလောက်ခနဲ့ပတ်သက်တဲ့အခွင့်အရေးတွေလည်းဆုံးရှုံးလာတဲ့အကြောင်းပြောပြပါသည
်အလုတ်ကတော့လေသမီးကတော့ဘလို့ခက်ကြလဲဆိုတော့အခုအလုတ်တရားလည်းတိတ်ပြီးတော့မှဆက်ရုံနေရတော်တော်များများအလုံးသိမ်းမခေါ်တော့ဘူးလေအဲ့လိုမျိုးဆိုတော့ခက်ခဲတော့ရှိရပါမယ်ခုကလေဆက်ရုံနေရလေသူတို့တရားအခုအော်ဒီဆိုလဲခေါ်တယ်မှာအခုတနင်္ဂနွေတွေပါခေါ်လို့ရှိရင်လည်းပတ်စံအောင်လေးကိုတိကျဆိုတော့အဲ့လိုမပေးဘူးပေါ့နော်ပြရသူတို့တွေကခေါ်တယ်ခေါ်ပွားလို့ရှိရင်လက်စားလို့ပြေဝအောင်မပေးဘူး။ဘာကြီးညာကြီးဆိုပြီးအဲ့လိုမျိုးတွေနှုတ်တယ်။အားနဲ့ဆိုတော့လေကိုယ်အိမ်စီးပွားရေးအခြေအနေနဲ့ကြတော့အဆင်ရမပြေဘူးလေ။အာစားတော့ရတာကြတော့အဆင်မပြေဘူးဆိုတော့ပြီးတော့တမီးကအလုပ်ခုရှာတော့လေလေသူတို့တွေကမခေါ်ဘူးပေါ့နော်။အင်တာဗျူးမရှိဘူး။အင်တာဗျူးမရှိဘူးအဲ့လိုပဲပြောတာ။ပြောတော့ခက်ခဲတော့ရှိအဲ့လိုမျိုး။
ကုံစင်းတို့အစမတန်ကြီးမြင့်လာတဲ့အချိန်အလုံသမားတွေလာစာတိုးတောင်းတာနဲ့ခန်းစားဝတ်တချို့တောင်းဆိုလာတာတွေမှာအလုံရှင်တွေဘက်ကပြည့်လက်အောင်နှိမ့်နိုင်တာတွေမရှိဘဲနဲ့အလုံဖြုတ်ပစ်တာတွေနဲ့ပို့ပြီးရေဆိုင်လာရတယ်ဆိုပြီးတော့အလုံသမားတွေဘက်ကပြောပါလိ။အလုံလုံးတလောက်လောအကမရတာတွေလည်းရှိတဲ့အကြောင်းဘကိုးတိုင်းမှာအလုံသမားအရေးကူညီဆောင်ရှောက်ပေးနေသူတယောက်ကပြောပါလိ
။ဒီဘက်မှာဒါကတော့ဘယ်လိုပြောမလဲဆိုတော့ဒီလောက်ခလာစာကရေလို့မရတော့ဘူးပေါ့နော်။အစာတို့ရှင်းရတဲ့ရက်တွေဆိုလို့ရှိရင်သူတို့လုံးဝပတ်စံပြန်မရဘူးပေါ့နော်ပတ်စံအစားတော့လစာမဲနဲ့ရှင်းရသလိုဖြစ်နေတာ OBD တွေပါလည်းမရဘူးဒီလုံးမမလို့ရင်လည်းဥစ္စာပေါ့သူတို့ကစောင့်နေရတဲ့ဆင်မပြေဘူးစောင့်အခြားလို့တည်ကြောင်းမှုကြတော့လည်းသူတို့နေနေတာလုံးဝကိုလက်လန်းမမိတာလုံးဝတဲ့လုံးအားနဲ့ကြဲရတဲ့သူရဲ့လုံးအားကလည်းလုံးဝကိုမမျှတမှုတွေဖြစ်နေတာပေါ့နော်
စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာအရင်အနေနဲ့အစိုးရလက်ထက်အလုံသမားအေးဆောင်ရွက်ပေးနေသူတွေနဲ့အလုံသမားတမကတွေပိတ်ပင်ခံရတာအပြင်အလုံသမားကြီးလှုပ်ရှားနေသူတွေထွက်ပြေးတိမ်းရှောင်နေရတာတွေလည်းရှိပါသေးတယ်။အလုံသမားတွေကတော့သူတို့ဘက်ကအခွင့်အရေးကိုကာကွယ်ပေးမဲ့ဒါမှမဟုတ်လေကြားခံနှိမ့်နိုင်ပေးမဲ့အဖွဲ့အစည်းမရှိရတဲ့အတွက်အခွင့်အရေးတွေပို့ပြီးတော့ဆုံးရှုံးနေတယ်လို့မကြာခဏဝေဖန်ပြောဆိုနေပါတယ်ရှင်။